န်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ဆွေးနွေးမှုမှာအရင်တုန်းကသဘောမတူခဲ့တဲ့အချက်တွေအားလုံးကိုအပြေရှားဆွေးနွေးနိုင်ခဲ့တယ်လို့အီရန်နျူကလ িয়ার ဆစ်ဆက်ညှိနှိုင်းရေးဒုတိယအကြီးအကဲအဘက်စ်အာရာခီကပြောလိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂနိုင်ငံတွေကကိုယ်စားလှယ်တွေနဲ့အီရန်အစိုးရတို့ဂျနီဗာမြို့မှာနှစ်ရက်ကြာဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်နှစ်ရက်အကြာတိတောက်ကြနေတော့ကအဘက်စ်အာရာခီကနေပြီးတော့ဒီအီရန်အစိုးရရုံးမြင့်တန်ကြားကနေတဆင့်ပြောကြားခဲ့တာပါအခုသဘောတူညီချက်နောက်ဆုံးအတိမဖြစ်ခင်မှာတော့အီရန်နဲ့အတူနျူကလ িয়ার ရေးဆွေးနွေးပွဲမှာပါဝင်တဲ့ကမ္ဘာအင်အားကြီး6နိုင်ငံကထောက်ခံပေးရမှာဖြစ်ပါတယ်။ဒီနိုင်ငံတွေထဲမှာတော့အမေရိကန်ပြည်ထောင်စုရုရှားတရုတ်ပြင်သစ်ဗြိတိန်နဲ့ဂျာမနီနိုင်ငံတွေပါဝင်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူဂျန်ဆာကီကတော့ဒီသဘောတူညီချက်ကိုဘယ်အချိန်မှစတင်အကောင့်ထဲပေါ်နိုင်မလဲဆိုတာနဲ့ပတ်သက်လို့ခံမှန်းမပြောချင်ပေမဲ့အမေရိကန်အနေနဲ့ကတော့အမြန်ဆုံးစတင်တာကိုမြင်ကျင်တဲ့အကြောင်းဒီသတင်းပတ်အစောပိုင်းကပြောခဲ့ပါတယ်။နှစ်ဖက်အဖွဲ့တွေဟာနောက်ဆုံးကြံနေတဲ့အကြောင်းအရာအနည်းငယ်ပေါ်မှာဆက်လက်ညှိနှိုင်းဆွေးနွေးနေကြရတာလို့လည်းသူကပြောပါတယ်။အီရန်နျူကလ িয়ার ရေးသဘောတူညီမှုဟာ6လတာသဘောတူညီချက်ပဲဖြစ်ပါတယ်။နှစ်ဖက်အဖွဲ့တွေအနေနဲ့ပို့ပြီးတော့ပြည့်စုံတဲ့စာချုပ်တစ်ခုလက်မှတ်ရေးထိုးနိုင်ဖို့ကြိုးစားနေတဲ့တပြိုင်တည်းမှာအခုဒီလက်ရှိသဘောတူညီချက်တွေကိုညှိနှိုင်းအပြေရှားသွားကြဖို့ပဲဖြစ်ပါတယ်ရှင်။